င်္ဂလာပါရှင်အခုဘက်မှာ2019ခုနှစ်အတွင်းလေယံကဏ္ဍမှာတိုးတက်မှုအခြေအနေရှိခဲ့သလားဆိုတာနဲ့ပတ်သက်ပြီးဆွေးနွေးသွားပါမယ်မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကဦးစားပေးလုပ်ကိုင်နေတဲ့နိုင်ငံဖြစ်တာကြောင့်လေယံကဏ္ဍကိုလည်းဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်သွားဖို့လိုပါတယ်လေယံကဏ္ဍကိုဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ဆိုရင်လက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကပိုပြီးအဓိကကျပါတယ်လေယံကဏ္ဍဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ဖို့အတွက်လေယံထက်ကုန်တွေတိုးတက်အောင်ဘတ်ဂျက်တွေချဆောင်ရွက်ပေးတာမျိုးအသေးစားလောက်ကွက်ငယ်လေသမားတွေအတွက်ရှင်းငွေလုံလောက်အောင်ထုတ်ပေးတာမျိုးတွေဈေးနှုန်းအာမခံနဲ့ဈေးကွက်ရရှိဖို့တောင်သူတွေဆုံးရှုံးမှုနည်းအောင်သီးနှံအာမခံစနစ်စတဲ့အချက်တွေလိုအပ်ပါမယ်အဲ့ဒီအချက်တွေကိုကုံဆုံးခဲ့တဲ့တစ်နှစ်တာအတွင်းမှာတော့ထူးထူးခြားခြားပြောင်းလဲအောင်ဆောင်ရွက်ခဲ့တာမျိုးမတွေ့ခဲ့ရပါဘူး2019ခုနှစ်မှာစံစဘာဈေးနှုန်းနဲ့ပတ်သက်ပြီးအခြေအနေဆိုးတစ်ခုနဲ့တွေ့ကြုံခဲ့ရတာလည်းရှိပါတယ် Ivory Coast ကိုတင်ပို့တဲ့မြမဆန်နေဖျက်ဆီးခံရတဲ့ကိစ္စကနေဆက်နွယ်ပြီးဈေးကွက်အသစ်ကိုမရှာနိုင်သလိုဈေးကွက်အဟောင်းတွေကိုလည်းမြမနိုင်ငံနဲ့ရှင်ပြိုင်ဘက်နိုင်ငံတွေကိုပေးလိုက်ရပါတယ်ဒီရင်းမှာပိုရှန်နေတဲ့ဆန်းလေးကိုပြည်ပနိုင်ငံကိုမရောက်နိုင်တဲ့အခြေအနေဖြစ်ခဲ့ရပါတယ်။တောင်သူတွေရဲ့စပားတွေကိုတင်တာခေါ်ယူပြီးကြက်၅သိန်းအောက်မကျတဲ့ဈေးနဲ့ဝယ်ယူမယ်ဆိုပြီးဆောင်ရွက်ခဲ့ပေမဲ့စာရွက်ပေါ်မှာရှိနေသေးတဲ့အနေအထားတွေကြောင့်တောင်သူတွေမှာရတဲ့ဈေးနဲ့ရောင်းချခဲ့ရပါတယ်။အဓိကဝယ်လက်ဖြစ်တဲ့တရုတ်ကိုပို့တော့လေပွဲစားတဲ့ဈေးကစားတာကိုခံရပြီးဈေးနှိမ်ခံရပြန်ပါတယ်။တရုတ်ဘက်ကဆန်းအဝယ်ရက်လိုက်တာကြောင့်တောင်သူတွေမှာထုတ်လုတ်တဲ့ဈေးရိတ်ထဲနှိမ်ကြတဲ့ဈေးနှုန်းအနေနဲ့ပဲစံစဘာဈေးကွက်မှာရောင်းချခဲ့ရပါတယ်။လေယာသုံးစက္ကရိယာခန္ဓာမှာလည်းကျပ်သိန်း190ကျော်ပဲရှိတဲ့လေထွန်ဇက်တွေကိုကျပ်သိန်း580နဲ့ရောင်းလို့ဝယ်မိတဲ့တောင်သူတွေမှာဒုက္ခရောက်ခဲ့ရသူတွေလည်းရှိခဲ့ပါတယ်။နောက်မှဒါမျိုးတွေမဖြစ်အောင်ကြိုတင်စီမံနိုင်ဖို့လည်းလိုအပ်ပါတယ်။2019ခုနှစ်ဒီဇင်ဘာလဆန်းနဲ့မှာပေါင်းဆက်စည်းအတွဲတွေရောင်းချနေမှုကိုစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနကနေပိတ်ပင်လိုက်ပြီးဖြစ်ပါတယ်ပို့သက်စေပေါင်းသက်စေပြဿနာတွေကိုအရင်ထက်စစ်ဆေးကြက်မှတ်မှုမှာမှတ်တိုင်တစ်ခုစိုက်ထူလာနိုင်မှုကိုကြိုးဆိုရမှာဖြစ်ပါတယ်လေယာမဲတောင်သူတွေရဲ့သိန်းဆဲကန်လေယာမြေပြဿနာတွေဖြေရှင်းဖို့အတွက်မြေသိမ်းဥပဒေနဲ့မညီပဲမတရားသိမ်းဆဲခံရတဲ့လေယာမြေပြဿနာတွေကိုပြည်လည်အောင်ဖြေရှင်းနိုင်ဖို့အတွက်သမရဦးဝင်းမြင့်ဟာ2018ခုနှစ်မတ်လမှာမူဝါဒ52ချက်ကိုထပ်ပြီးချမှတ်ပေးခဲ့ပါတယ်။အဲ့ဒီမူကိုကင်တွယ်ပြီးတကယ်ဖြေရှင်းပေးမယ်ဆိုရင်2019ခုနှစ်အတွင်းမှာလေယာမြေအမှုတွေကိုအတန်အတင့်ကြီးပြတ်ပြည်လည်အောင်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။သိမ်းဆဲလျာမြေပြဿနာတွေကစွန့်လွတ်မြေကိစ္စတွေမှာနိုင်ငံတော်အကြီးအကဲတွေကိုယ်တိုင်အခမ်းအနားနဲ့ပြန်ပေးခဲ့ပေမဲ့မူလတောင်သူတွေမှာဒီနေ့အထိပြန်မရကြတဲ့ကိစ္စတွေကိုလည်းပြီးခဲ့တဲ့နှစ်ထဲမှာပြည့်ပြတ်အောင်ဆောင်ရွက်ခဲ့တာမတွေ့ခဲ့ရပါဘူး2019ခုနှစ်အတွင်းမှာသိမ်းဆဲလျာမြေကဏ္ဍနဲ့ပတ်သက်ပြီးအစိုးရရဲ့ဆောင်ရွက်ချက်တွေကိုပြည်ထောင်စုတိုင်းရင်းသားတောင်သူလယ်သမားသမဂ္ဂကအတွင်းရေးမှူးကိုစိုးရန်ကအခုလိုသုံးသက်ပြောပါတယ်
2019ခုနှစ်တွင်ကတော့တတိယမြေယာရီနဲ့ပတ်သက်ပြီးတော့အစိုးရရဲ့ပြဿနာတွေမဖြေရှင်းနိုင်မဲနဲ့လေသမားတွေကတော့အဆိုးဆုံးအခြေအနေပါပဲဆက်ပြီးတော့တွေးရှိနေတာပါပဲတကယ်တော့ဗျာဒီအရင်နှစ်တွေကဆိုလို့ရှိရင်မြေသိမ်းပြဿနာတွေကို900ခိုင်နှုန်း1000ခိုင်နှုန်းပေါ့နော်အဲ့လိုရှင်းနေတယ်ဆိုပြီးတော့ပြင်သာချက်တွေထုတ်ပေးနိုင်သေးတယ်အခုကျတော့အဲ့လိုအခြေအနေတော့မှကျွန်တော်တို့မရှိတော့ဘဲနဲ့ပေါ့နော်အဲဘာတွေလုပ်နေမှမသိအောင်ပဲဖြစ်သွားတာကိုတွေးရတယ်ပေါ့နော်အမှုတွေကိုမဖြေရှင်းမဲ့နဲ့ပိတ်သိမ်းတာမျိုးတွေကိုတွေ့လာတဲ့အတွက်လယ်သမားတွေအတွက်ကတော့တော်တော်ဝမ်းနည်းစရာကောင်းတာကိုလည်းတွေ့ရတယ်။တော်တော်သုကြည်ကိုယ်တိုင်လည်းပဲလက်ပတ်တာခီးစင်မှာဆိုရင်လယ်သမားတွေနဲ့တွေ့ရတဲ့နေရာမှာမြေသိမ်းခံပြဿနာတွေနဲ့ပတ်သက်ပြီးတော့ရတဲ့ရတဲ့တွေမရဘူးဥပဒေတွေမကောင်းလို့လားဒါမှမဟုတ်လည်းမူဝါဒတွေအားနည်းနေလို့လားအမှုတွေဟုတ်ဖို့ဒီဖို့ဖြစ်နေလို့လားဆိုပြီးတော့သူကိုယ်တိုင်ပြောသွားတာမေးခွန်းထုတ်သွားတာဆိုတော့ဒါတော်တော်ကိုအခြေအနေမကောင်းတာပဲဒီကပုံပြီးတော့အခြေအနေဆိုးတာတော့ပြီးခဲ့တဲ့အပတ်တည်းမှာကိုပြည်သူ့တော်ကဖွဲ့စည်းထားတဲ့တောင်လုံးမကြီးကကော်မတီကနေပြီးတော့ဟာအမှုပေါင်း 3,500 နီးပါးကိုမြေစစ်ကော်မတီကိုပို့တာ၅ပုံပဲပြန်ထောက်ပြန်ပေးတယ်ပေါ့နော်ဟိုအကြောင်းပြန်တယ်ဆိုတဲ့အတွက်
ဆိုတော့ခုအချိန်နေဆိုးတာကိုတွေ့ရတယ်ပေါ့နော်အဲ့တော့တောင်လွန်လယ်မားတွေအနေနဲ့ကတော့ဒီ2019ခုနှစ်တည်းမှာလေအမေသိပ္ပံမှုနှစ်ပတ်သက်ပြီးတော့လုံးဝကိုအချိန်နေအဆိုးဆုံးနှစ်တစ်နှစ်လို့ပဲပြောရမှာခင်ဗျာ2019ဟာတောင်သူတွေအတွက်အကောင်းဘက်ကိုမျှော်လင့်ထားတဲ့အတိုင်းမရရှိခဲ့တဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်ဒါကြောင့်ပြည်သူတင်မြှောက်ခဲ့တဲ့အစိုးရအနေနဲ့2020မှာလေယံကဏ ံးကနေထုတ်ပြန်ထားတဲ့27မြင်းဆောင်19သမရယုံရဲ့မူ52ချက်တင်နဲ့ရဲရဲဝံ့ဝံ့ပြက်ပြက်သားသားဆောင်ရွက်သွားဖို့လိုပါကြောင်းတိုက်တွန်းလိုက်ရပါတယ်ယေရှုတင်ပါတယ်ရှင်ကျမခင်မျိုးတွေပါ